2020စက်တင်ဘာရှီဝဲအောင်တော်လှန်ရေးမှာစစ်အစိုးရကိုတန်ဃာတော်တွေပတ်တနိကုစနကန်ဆောင်ပြီးတောင်းဆိုခဲ့တာတွေကိုစစ်အစိုးရကနေအရက်သားအစိုးရပြောင်းလဲအုပ်ချုပ်နေတဲ့ဒီကနေ့အချိန်ထိဘာတစ်ခုမှလှုပ်ဆောင်မပေးတဲ့အတွက်တတိပေးတဲ့အနေနဲ့ဒီကနေ့အခမ်းအနားကိုကျင်းပရတာဖြစ်ကြောင်းစစ်တမရှီဝမ်အောင်တော်လှန်ရေးမှာပါဝင်ခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းတန်ဃာတော်ဦးစံနောဘာသားကအခုလိုမိန့်ပါတယ်
။တန်ဃာတွေပရဏီကိုစနကံပြူတာဒီနေ့ဆို9နှစ်ပြီ။9နှစ်ပြီပြီမဲ့တန်ဃာတွေလူလားချက်ရဲ့ပြည်သူတွေမှာခံစားနေရတဲ့အောက်ခြေလူဒန်းစားအသီးသီးရဲ့ဒုက္ခတုခတွေဟာယနေ့အချိန်ထိဘာမှတိုးတက်မှုမရှိသေးဘူး။အဲ့တိုးတက်မှုမရှိသေးတဲ့ဥစ္စာကိုရှီဝမ်အောင်တော်လှန်ရေး9နှစ်မြောက်နေ့ကိုတတိပေးတဲ့အနေနဲ့ဦးစံတို့ကျင်းပရခြင်းဖြစ်တယ်။
ဒီကနေ့အခမ်းအနားကိုဗုဒ္ဓဘာသာတန်ဃာတော်19ပါးအပါအဝင်အပိသက်100နီးပါးတက်ရောက်ခဲ့ကြပြီးတန်ဃာတော်တွေကဒီကနေ့အထိပတ္တနေကုစနသဘိမောက်ကံဆောင်တောင်းဆူထားတဲ့အခြေအနေနဲ့ပတ်သက်လို့အခမ်းအနားတက်ရောက်လာတဲ့ဆရာတော်ဦးဝေသရိယကအခုလိုမိန့်ပါတယ်
။တန်ဃာတွေတောင်းဆူခဲ့တဲ့ပြည်သူလူထုတွေရဲ့စီးပွားရေးတွေမွန်းကျက်နေကြတယ်။တနေ့တစ်ချမ်းပို့ပို့ပြီးတော့ငတ်လာတယ်။အဲ့ဓာတွေကိုလည်းပဲဖြည့်ရှင်းပေးပါလို့တန်ဃာတော်တွေကတောင်းဆိုခဲ့တယ်။ယနေ့တဲ့ထီထားကိုလည်းပဲမဖြည့်ရှင်းခဲ့ဘူး။အခုငញ្ញញပွဲတွေလုပ်တယ်လို့ဆိုပင်ညာတော်လည်းပဲယနေ့တဲ့ထီစစ်ပွဲတွေကမရသေးတာ။ယနေ့တဲ့ထီကွန်စတီကျူရှင်းတွေပါလီမန်တွေလက်တွေခြေတွေအကုန်လုံးကင်ထားတာတွေပညာရေးအချုပ်ရေးအစားအကုန်လုံးကနားဗတ်စစ်ဆိုးရပဲဖြစ်နေပါသေးတယ်။ဒါကြောင့်မလို့ဦးစင်းတို့တန်ဃာတော်တွေမှောက်ထားတဲ့တပိတ်ဟာအခုအစိုးရထီဆက်လက်ပြီးတော့တည်တတ်နေပါသေးတယ်
။ရှီဝမ်အောင်တော်လိုင်းကြီးကာလာအတွင်းတပိတ်မောက်တန်ဃာတော်တွေကပခုတ်ကူမျိုးမှာအကျန်းဖက်ရိုက်နဲ့ခံခဲ့ရတဲ့တန်ဃာတော်တွေကိုကြည်အီးခွန့်လွတ်တဲ့အထိနာဖအစိုးရကဝင်ချတောင်းပန်ပေးဖို့မြင့်တက်နေတဲ့ကုံစည်းလုံးတွေချက်ချင်းလျှော့ချပေးဖို့စတဲ့အချက်တွေပါဝင်တဲ့အချက်လေးချက်ကိုတောင်းဆိုခဲ့တာဖြစ်ကြောင်းပါခင်ဗျာ